American ဖြစ်နေတဲ့ကုံတွယ်ရေးပြဿနာက American ကြီးပညာလုပ်ငန်းတွေကိုထိခိုက်တယ်ဆိုတာပို့ပြီးတော့သိတာလာပြီနော်ကိုသားညို့
အထူးဖြစ် American ကထိတ်တန်းနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ကုမ္ပဏီကသူ့ပြိုင်တဲ့လုပ်ငန်းတွေနဲ့ရှင်ပြိုင်တဲ့နေရာမှာတပန်းရှုံးစီတယ်ဆိုတာကိုတမတော်နဲ့ထန့်ကိုပြောတယ်ဆိုတာကိုတမကပဲပြန်ပြောပြတာမဟုတ်လားဗျာ
Apple CEO Tim Cook နဲ့ Tamara Trump တို့ August 16ရက်နေ့ကညစာစားကြရင်းနဲ့ Tim Cook ကသတိပေးတာရှင့် American နဲ့တရုတ်ကြားမှာကုန်သွယ်ရေးပြဿနာဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်သွင်းကုန်ခွင်တွေအပြန်အလှန်ကောက်နေကြတယ်။တရုတ်ကပို့ရကုန်တွေကို American ကသွင်းကုန်ခွင်ကောက်တော့တရုတ်မှာထုတ်လုပ်ရေးပိုင်းလုပ်နေတဲ့ Apple လုပ်ငန်းကိုတိုက်ရိုက်ထိနေလေ။အထူးသဖြင့် September 1ရက်ကစပြီးတော့တရုတ်ကပို့ရပစ္စည်းတွေကိုသွင်းကုန်ခွင်30ရာခိုင်နှုန်းကောက်မယ်ဆိုရင်တေချာပေါက်အခွန်ပေးရမလို့ဖြစ်နေတာက Apple ထုတ် iWatch နိုင်ယူရင်းနဲ့Airport နဲ့ချက်တွေပဲအခုပို့ပေးရမယ်ဆိုရင်ဈေးတွေပိုကြီးသွားမှာမို့ဝယ်သူတွေနည်းသွားနိုင်တယ်။ဒါကြောင့် Apple ကသူတို့အယောင်ထိခိုက်မှာကိုစိုးရိမ်နေတာ
။တမတ်တော်နဲ့ Trump ကတရုတ်ကုန်တွေကိုမဆီရမုံပြောပြလို့ပဲစက်တင်ဘာလ1ရက်နေ့ကစပြီးတော့နောက်ထပ်သွင်းကုန်ခွန်30ရာခိုင်နှုန်းကောက်မဲ့အစီအစဉ်တွေမှာ Smartphone တွေ၊ Laptop ကွန်ပျူတာတွေ၊ Video Game Set တွေကိုဒီဇင်ဘာ15ရက်နေ့ထိဆိုင်းထားပြီးမယ်လို့ဒီဇင်ဘာ15ရက်နေ့နောက်ပိုင်းသွင်းကုန်ခွန်တွေပြရမယ်ဆိုရင် iPhone, iPad နဲ့ MacBook တွေစီကအနည်းဆုံး30ရာခိုင်နှုန်းကိုတိုးသွားနိုင်တယ်လေ။
Apple အတွက်ဝင်ငွေအများဆုံးရှာပေးနေတာက iPhone ရှင်ဒါကြောင့် Tim Cook ကသူတို့ရဲ့အဓိကပြိုင်ဘက် Samsung ကအသာရောက်သွားနိုင်တယ်လို့ Tamara Trump ကိုပြောတာပေါ့ Tamara ကလည်း Tim Cook ပြောတဲ့အချက်တွေကလက်ခံစရာကောင်းတယ်ဒါကြောင့်သူ့ဘက်ကစဉ်းစားနေတယ်လို့သတင်းတောက်တွေကိုပြောတယ်လေ
နောက်တစ်ချက်ကတော့ American နဲ့တောင်ကိုရီးယားကြားမနစ်ကရထားတဲ့ကုန်သွယ်ရေးသဘောတူညီချက်အရတောင်ကိုရီးယား Electronic ပစ္စည်းတွေ American ကိုတွန်းလို့ရှိရင်အခွန်ပေးဆောင်စရာမလို Samsung ကသူ့ရဲ့ Smartphone တချို့ကိုတရုတ်နိုင်ငံမှာထုတ်ပါတယ်ဒါပေမဲ့လေဗီယက်နမ်နဲ့အိန္ဒိယနိုင်ငံတွေမှာရှိတဲ့ Samsung စျေးကုန်ကနေလည်းထုတ်နေတာပါ။
Apple ကကြတော့ iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတော်တော်များများကိုတရုတ်မှာအဓိကထုတ်နေတာကိုသားညုံရ။အခုနှစ်ပိုင်းတွေအတွင်း iPhone တွေအများကအတော်ကိုနှေးနေတာပါ။ဒီလိုအခြေအနေမှာသွင်းကုန်ခွန်ပေးရလို့ဈေးတက်အောင်မယ်ဆိုရင်ဝယ်သူတွေဘက်ကတခြားလက်ကမ်းဖုန်းတွေကိုပြောင်းသုံးနိုင်တယ်လေ။နောက်အခုကိုပဲဒီကမ္ဘာ Smartphone ဈေးကွက်မှာ Apple ကတတိယနေရာရောက်နေတာ။iPhone တွေအကြောင်းတွက်နေတော့ကတော့ Apple က smartphone ဈေးကွက်မှာ number 1 ဖြစ်ခဲ့ပြီနဲ့အခုတော့ Samsung က number 1နေရာယူထားပြီ။ number 2ကတရုတ် Huawei ဖြစ်နေပြီလေ
။ Donald Trump လက်ထက်မှာ American နဲ့တရုတ်ကုန်သွယ်ရေးမမျှတဘူးဆိုပြီးတော့ကုန်သွယ်ရေးစာချုပ်တစ်ချုပ်ဖို့လုပ်ကြတဲ့ကကုန်သွယ်ရေးစီးပွားရေးကမောက်ကမဖြစ်တာပဲဗျ။အခုတရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးပြတ်မှုကြောင့်မလို့တရုတ်စိုးရွားနဲ့နှီးစပ်တဲ့ Huawei နည်းပညာကုမ္ပဏီကိုလည်းတန်ခတ်ရေးယူမှုတွေလုပ်နေတယ်။ဒါမှမဟုတ်အဲ့လိုမျိုးလုပ်လိုက်လို့ American လုပ်ငန်းတွေထိခိုက်တယ်ဆိုတာအစိုးရကလည်းတိတော့ပြန်ပြီးတော့ short ပေါ်တာတွေလုပ်ပြန်ရော
Huawei ထုတ်ပစ္စည်းတွေတောင်းလို့ရှိရင်လုံခြုံရေးစိတ်မချရတာကြောင့် American company တွေ Huawei နဲ့စီးပွားရေးမလုပ်ရလို့ထုတ်ပြန်ထားပြီးသား American နည်းပညာလုပ်ငန်းတွေအနေနဲ့သူတို့နည်းပညာတွေကို Huawei ကိုမရောရဘူးရောင်းမယ်ဆိုရင်ဒီအစိုးရစီကခွင့်ပြုချက်ယူရမယ်နောက် Huawei ရဲ့နည်းပညာပစ္စည်းတွေကိုလည်းမတောင်းရဘူးလို့2019မေလတုန်းက American အစိုးရကကန့်သတ်ချက်ထုတ်တယ်အဲ့လိုထုတ်ပြီးတော့မကြားရင်မှာပဲဒီပစ္စည်းနဲ့ဝန်ဆောင်မှုတချို့ကိုကန့်သတ်ချက်တွေပြန်ပြီး short ပေးခဲ့ပါတယ်ကန့်သတ်ချက်ရှော့ပေါ်တာရက်90ပြည့်ကနေမှပဲနောက်ထပ်ရက်90ထပ်တိုးပေးပြန်တယ်
။ Huawei ရဲ့ပစ္စည်းကိရိယာတွေကိုတုံးနေတဲ့ Internet နဲ့ကျိုးမဲ့ဆက်သွယ်ရေးကုမ္ပဏီအသေးစားလေးတွေအနေနဲ့တခြားပစ္စည်းတွေနဲ့ပြောင်းသွင်းဖို့အချိန်ကြိုသေးတာမို့လို့ကန့်သတ်ချက်ကိုဆိုင်းထားပေးတာလို့ American စီးပွားကူးသန်းဝန်ကြီး Wilbur Ross ကပြောတယ်လေ။ Huawei နဲ့စီးပွားရေးမလုပ်ရဘူးလို့ American စီးပွားကန့်သတ်ချက်က Google ရဲ့ Android Operating စနစ်ကိုအတော်လေးထိခိုက်ပုံရပါတယ်။ဒါပေမဲ့ဒုတိယရောင်းရဆုံး Huawei ရဲ့ Smartphone တစ်တွေဆိုရင် Android စနစ်ပါတော့မှာမဟုတ်ပါဘူး။Huawei ကသူ့ရဲ့ကိုယ်ပိုင် operating system စနစ်ကိုနောက်ပိုင်းသုံးတော့မှာပါ။
Huawei နဲ့ကုန်သွယ်ရေးစီးပွားရေးမလုပ်ဖို့ကန့်သတ်ချက်ကို American အစိုးရကရက်90ထပ်ဆိုင်းထားလိုက်တာ American လုပ်ငန်းတွေရဲ့တိုက်တွန်းမှုကြောင့်ဖြစ်တယ်လို့ Newsweek Magazine ရဲ့အကြီးအကဲဆောင်းပါးရှင် Jonathan Broder ကအခုလိုပြောပါတယ်
။ There's been pressure on the president from these companies, American telecom companies.particularly those in rural areas.
American Telecom ကုမ္ပဏီတွေတမရပေါ်ဖိအားပေးမှုရှိပါတယ်။သူပြည့်နေဆက် data တွေကကုမ္ပဏီတွေဆိုရင်သူတို့ internet ကွန်ရက်တွေအတွက် Huawei ထုတ်ပစ္စည်းကိရိယာတွေကိုတုံးကြတာပါ။ American ကုမ္ပဏီတွေနဲ့ Huawei စီးပွားရေးမလုပ်ရလို့တမရကမေးလာမှာ main ထုတ်ခဲ့ပြီးတဲ့နောက်ပိုင်းသူတို့ရဲ့ဆက်သွယ်ရေးစနစ်မှာတုံးထားတဲ့ Huawei ပစ္စည်းတွေကိုတခြားပစ္စည်းတွေနဲ့အစားထိုးဖို့အတော်လေးကြိုးစားပေမဲ့တိတ်မလွယ်လာပါဘူး။ကန့်သတ်ချက်ထပ်ဆိုင်တဲ့ကြေညာချက်မထုတ်ခင်လေးတွေအဲ့ဒီလုပ်ငန်းအကြီးအကဲတွေနဲ့တမရတွေ့ဆုံခဲ့တာပါ။တမရရဲ့မူကိုပြန်စဉ်းစားပြီးဖို့သူတို့ပန်ကြားခဲ့ပါတယ်
။အမေရိကန်စိုးရရဲ့ကသက်ချက်ကြောင့်အမေရိကန်ကုမ္ပဏီတွေဘက်ကပဲထိခိုက်တာမဟုတ်ဘူးဗျ။ Huawei လုပ်ငန်းလည်းအတော်လေးထိခိုက်ပုံရတယ်မသိမမို့ရင်ဒီ Huawei ရဲ့နိုင်ငံတကာမှာ smartphone အကြောင်းကိုအတော်လေးထိခိုက်တယ်လို့ Bloomberg စီးပွားရေးသတင်းတွေမှာဖော်ပြပါတယ်။ Huawei ကုမ္ပဏီရဲ့ကုမ္ပဏီတွင်ခန့်မှန်းချက်တွေအရအခု2019ခုနှစ်ထဲမှာ smartphone အလုံးတန်း60လောက်အကြောင်းရော့သွားလိမ့်မယ်လို့ခန့်မှန်းထားရတဲ့
2018ခုနှစ်တုန်းက Huawei ရဲ့ smartphone အကြောင်းက35ရာခိုင်နှုန်းလောက်တက်ခဲ့တာ အထူးသဖြင့်ဒီဥရောပဈေးကွက်ကိုတော်တော်လေးထိုးဖောက်နိုင်ခဲ့လို့ကမ္ဘာမှာစမတ်ဖုန်းအယောင်ရဆုံးနံပါတ်၁ကုမ္ပဏီဖြစ်လာနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေတောင်ရှိခဲ့တာဒါပေမဲ့ Huawei စမတ်ဖုန်းတွေရဲ့အသက် Android စနစ်ကို Google ကတုံးခွင့်မပေးတော့ဘူးလို့ Google ရဲ့ App Store Google Play ကိုလည်းဆက်တုံးခွင့်မပေးတော့အတော်အထိနာစရာဖြစ်တယ်လေဖုန်းဝယ်တဲ့သူက Android စနစ်ကြောင့်အဓိကဝယ်ကြတာဆိုတော့ဖုန်းအယောင်ကြမယ်လို့သူတို့ခန့်မှန်းထားတာလည်းမမှားဘူးကိုသားညီမရ
Huawei နဲ့ဆက်ဆံနေတဲ့နောက်ထပ်လုပ်ငန်း46ခုကိုလည်းအမေရိကန်နဲ့ကုန်ကြီးမလို့ရဆင်းနေမှာထပ်ပြင်လိုက်တော့ Huawei အတွက်ထပ်ပြီးတော့အကျရဲ့စရာဖြစ်တာပေါ့ဗျာ
တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအမေရိကန်က Huawei ကိုတစားကမ်းလို့လုပ်နေတယ်လို့လေးလာသူတွေကမြင်နေကြတာပါ Huawei အပါအဝင်တရုတ်လုပ်ငန်းတွေကိုထိခိုက်တဲ့အမေရိကန်ရဲ့စီးပွားရေးဖိအားကအမေရိကန်ကုမ္ပဏီတွေအပေါ်လဲတက်ရောက်မှုတွေရှိနေတာကြောင့်တွင်းကုန်ခွန်တိုးရဲ့ကိစ္စမျိုးကိုမလုပ်သင့်ဘူးလို့အမေရိကန်လုပ်ငန်းတွေကပြောနေတာပါသူတို့ဖိအားကြောင့်ကန့်သတ်ချက်တွေကိုအမေရိကန်ကရွှေ့ဆိုင်းနေဆိုပေမဲ့လုံးဝချက်လိုက်တာမျိုးမဟုတ်တဲ့အတွက်လက်လျောက်လုပ်ငန်းတွေမှာစိုးရိမ်မှုတွေကတော့ဆက်ပြီးတော့ရှိနေဆဲဖြစ်ပါလိမ့်မယ်